ရုရှားပေါ်တံခါးပိစုမှုတွေချမှတ်ပြီးနောက်ထပ်အခိုင်အမာရည်ရွယ်လို့ဆောင်ကြဖို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကဒီကနေ့တောင်းဆိုလိုက်ပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကနောက်ထပ်ပြင်းထန်တဲ့လုံဆောင်ချက်တွေချမှတ်ဖို့ပြင်ဆင်နေကြသလိုရုရှားကျူးကျော်စစ်ကိုတုံ့ပြန်ရေးမြောက်အတ္တလန္တိစာချုပ်နေတူးမာမေးဖွဲ့နိုင်ငံသားရေးဝန်ကြီးတွေဘရူဆဲလ်စ်မြို့မှာစီဝေးနေကြချိန်မှာပဲသမ္မတဇယ်လင်စကီကအခုလိုတောင်းဆိုတာပါ။တံခါးရည်ရွယ်မယ်ဆိုတဲ့လေလုံးထွားပြောဆိုတာတွေထပ်ကြားနေရချိန်မှာပဲရုရှားစစ်တပ်ကလှုပ်ချင်ရလှုပ်သွားပြီးတဲ့နောက်အရေးယူဖို့တူဝေနေတာမျိုးကိုကျွန်တော်သတိမခံနိုင်တော့ပါဘူးလို့အိုင်ယာလန်လူတော်ကိုပြောတဲ့ဗီဒီယိုမိန်ခွန်းထဲမှာသမ္မတဇယ်လင်စကီကပြောခဲ့ပါတယ်။ရုရှားစီကနေစွန့်အင်ဝင်နေတာကိုပိတ်လိုက်မယ်ဆိုရင်သူတို့နိုင်ငံတွေရဲ့စီးပွားရေးထိခိုက်မဲ့အပေါ်ယူကရိန်းလူထုဘေးဒုက္ခရောက်နေတာတဲ့ပိုပြီးစိုးရိမ်နေကြတယ်လို့လည်းသမ္မတဇယ်လင်စကီကဥရောပခေါင်းဆောင်တွေကိုထပ်ပြီးဝေဖန်ပါတယ်။အမေရိကန်ကရုရှားပေါ်နောက်ထပ်တံခါးရည်ရွယ်မှုတွေဒီကနေ့ကြီးညာမယ်လို့ခန့်မှန်းထားပါတယ်။ရုရှားနိုင်ငံကိုစီးပွားရေး၊ဗန်ဒံငွေကြေးနဲ့နှီးပညာပိုင်းတွေမှာထပ်ပြီးအထူးကြံဖြစ်သွားစေအောင်တံခါးရည်ရွယ်ဖို့အမေရိကန်ဟာ G7 အဖွဲ့ဝင်နိုင်ငံတွေနဲ့ဥရောပသမဂ္ဂ EU နဲ့ပါဆွေးနွေးနေတယ်လို့အင်ဂျီရောပြောခွင့်ရဂျန်ဆက်ကီကပြောပါတယ်။နောက်ထပ်ချမှတ်ဖို့ဆွေးနွေးနေတဲ့တံခါးရည်ရွယ်မှုတွေထဲမှာရုရှားမှာယင်းနည်းမျိုးနံမှုအသစ်အားလုံးကိုပိတ်ပင်တာအပြင်ရုရှားနိုင်ငံကဗန်ဒံငွေကြေးအဖွဲ့အစည်းတွေနိုင်ငံပိုင်လုပ်ငန်းတွေအစိုးရတာဝန်ရှိသူတွေနဲ့သူတို့မိသားစုဝင်တွေကိုတံခါးရေးယူမှာပါဝင်တယ်လို့ဂျန်ဆာကီကပြောပါတယ်